တူရကီနိုင်ငံတောင်ပိုင်းမှာပြင်းအား 5.6 အဆင့်ရှိတဲ့ငလင်တစ်ခုတင်းလာနေကလှုပ်တဲ့အတွက်လူတအူးတေဆုံးပြီးတော့အနည်းဆုံးလူပေါင်း130လောက်တန်ရာရပြီးတော့အရင်ငလင်နှံကြောင့်ပျက်စီးနေတဲ့အဆောက်အဦများစွာလည်းပြိုကျခဲ့ပါတယ်။တဟာတူရကီနဲ့ဆီးရီးယားနှစ်နိုင်ငံမှာလူပေါင်း 5,000 ကျော်တေဆုံးခဲ့ရတဲ့ပြင်းအား 9.8 အဆင့်ရှိငရင်ကြီးအပြီး3ဘတ်ကြာမှထပ်မံလှုပ်ခတ်ခဲ့တာပါ။မာလာဒီယားပြည်နယ်ရီစီယတ်မြို့ကိုဗိုလ်ပြတဲ့အခုငလင်အပြင်မှာအပြက်အစည်းတွေကြကလူတွေကိုကယ်တင်နိုင်ဖို့အတွက်ကယ်ဆယ်ရေးအဖွဲ့တွေကိုချက်ချင်းစီလို့ထားတယ်လို့အာနာပိုင်တွေကပြောပါတယ်။စီရီယတ်မြို့မှာအရင်ကငရင်ကြီးတုန်းကပျက်စီးသွားတဲ့လေထပ်တိုက်အဆောက်အဦတွေကသူတို့ပိုင်ပစ္စည်းတွေတဲထုံရင်းပိတ်မိနေတဲ့တာအဖအနေအကိုလည်းကယ်တင်နိုင်ခဲ့ပါတယ်။တူရကီနိုင်ငံရဲ့တဘာဝဘေးအန္တရာယ်ရှိပေါ်စီမံခန့်ခွဲရေးဌာန AFAD ရဲ့အကြီးအကဲဖြစ်တဲ့ UNUT ဆယ်စာကရှာဖွေကယ်ဆယ်ရေးအဖွဲ့တွေဟာအဆောက်အဦ၅ခုမှာရှာဖွေကယ်ဆယ်ရေးတွေလုပ်နေတယ်လို့သတင်းထောက်တွေကိုပြောဆိုခဲ့ပါတယ်။